တူရကီနိုင်ငံထဲကိုဆီးရီးယားကအကြမ်းဖက်သမားတွေရေနံမှောင်ကိုတင်သွင်းနေတာကိုတူရကီကလစ်လျူရှုထားတယ်လို့ပြင်သစ်သမ္မတဖရန်စွာအော်လန်နဲ့သတင်းစာရှင်းလင်းပွဲအတွင်းရုရှားသမ္မတဗလာဒီမီယာပူတင်ကဆွဆွဲလိုက်တာကိုရုရှားအစိုးရပိုင်းရုစီယာ24ရုပ်မြင်သံကြားကကြာတာပြည်နယ်မှာထုတ်လွှင့်ပြသခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တူရကီနိုင်ငံအန်တာယာမြို့မှာကျင်းပနေတဲ့ဆက်မှုထွန်းကားတဲ့နိုင်ငံ20 G20 အစည်းအဝေးမှာလည်းရုရှားပိုက်လော့တွေကောင်းကင်အမြင့်ကနေရိုက်ကူးထားတဲ့မှတ်တမ်းဓာတ်ပုံတွေကိုပြသခဲ့တယ်လို့လူသိချင်းကြားလည်းပြောဆိုခဲ့တယ်လို့ရုရှားသမ္မတကပြောဆိုခဲ့ပါတယ်။ရေနံပိုက်လိုင်းကြီးတစ်ခုလို့စီတင်ကားတွေတတိတသန်းကြီးသွာလာနေတာကိုတွေ့နိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။အကြမ်းဖက်သမားတွေတင်ပိုက်ထားတဲ့ဆီးရီးယားပိုင်နယ်မြေကနေစစ်မှုလုပ်ငန်းတွေမှာတုံးနိုင်တဲ့အဆင့်ထိရေနံတွေတင်ပို့နေတဲ့ကိစ္စအတွေ့ပြောဆိုနေရတာလို့လည်းပြောပါတယ်။နေရောညပါစီတင်ကားတွေတူရကီနိုင်ငံနဲ့ဝင်ရောက်နေတာကိုလေကြောင်းကနေတွေ့မြင်ရတယ်လို့လည်းပြောဆိုခဲ့ပါတယ်။